ဟုတ်ပါတယ်ရခိုင်တိုင်းသားလက်နက်ကင်တက် AA နဲ့မြန်မာစစ်တပ်တို့ကြားလက်တလောတိုက်ပွဲတွေကအပြင်းထန်ဖြစ်နေစေဖြစ်တယ်လို့ကချင်ပြည်နယ်ချင်းပြည်နယ်ရှမ်းမြောက်နယ်တိုင်းရင်းဒေသတွေမှာလည်းစီးရဲတင့်မာမှုတွေကရှိနေစေအခြေအနေကြောင့်ဒီလိုမျိုးတိုင်းရင်းသားလက်နက်ကင်တက်တွေနဲ့စစ်တပ်ကြားထိတိုက်ဖြစ်နေတဲ့စီးရဲပြိပခါတွေပြေလည်ဖို့ဆိုရင်တပ်မတော်ဘက်ကနိုင်ငံရေးပြည်ထနာကိုစီးရဲနီးလန်းနဲ့မဖြေရှင်းမဲနိုင်ငံရေးစကားဝိုင်းမှာနှစ်ဖက်ယုံကြည်မှုတွေနဲ့စကားပြောကြဖို့လိုတယ်လို့တိုင်းရင်းသားလက်နက်ကင်ဖွဲ့တွေစုဖွဲ့ထားတဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီUNFCA ရဲ့ပြောခွင့်ရဦးထွန်းစောကပြောပါတယ်
ခုကျွန်တော်တို့ရခိုင်ဒေသအပအဝင်တနင်္ဂနွေလုံးမှာဖြစ်နေတဲ့ဒီတိုက်ပွဲအနေအထားနဲ့အခုငြိမ်းချမ်းရေးဟိုဆွေးနွေးမှုတွေတည်ဆုံးနေတဲ့အခြေအနေကိုကြည့်မယ်ဆိုလို့ရှိရင်တော့ဒါအဓိကကတော့ဒီတပ်မတော်ရဲ့ဟိုနိုင်ငံရေးဆန္ဒပေါ်မှာမူတည်တယ်လို့ကျွန်တော်အမြင်နေပေါ့နော်စစ်ဖြစ်နေကြတဲ့ဗက်ဒီဂျာတွေမှာလူထုကတော့မြေစာပင်ပဲဒီစစ်ဖြစ်နေတဲ့အဖွဲ့အစည်းတွေပေါ့လက်နက်ကင်ဖွဲ့စည်းတွေဂျာတွေမှာတိုက်ပွဲတွေကိုကျွန်တော်တို့ကချုံငိမ့်နိုင်ဖို့နော်ဒီဆုံးဆွေးနွေးပြီးတော့မှအထင်မရှားနိုင်ဘူးဆိုလို့ရှိရင်ဒီလိုအနှိမ့်ထိုင်ုံတွေဆက်ပြီးတော့မှအတွေ့အကြုံတွေရမှာပဲဖြစ်တယ်။ဒီအနှိမ့်ထိုင်ုံတွေကဆက်ပြီးတော့မှကျွန်တော်တို့ကမကြုံကျင်ဘူးမတွေ့ကျင်ဘူးဆိုပေမဲ့လို့လေကြုံနေရမယ်တွေ့ကျုံနေရမယ်အနေအထားမျိုးပဲဖြစ်နေတယ်လို့အဲ့ဒီအခြေအနေကခုအတွန်းပို့နေတယ်ပေါ့နော်။ကျွန်တော်တို့ရခိုင်ဘက်မှာဆိုရင်ပို့ပြီးတော့မှဖြစ်နေတာပေါ့အဓိကတော့ဒီလက်နက်ကင်ပြီးတော့မှတိုက်ပွဲဝင်တဲ့ဗက်တီဂျာတွေမှာစကားမပြောနိုင်ကြဘူးပေါ့ဗျာစကားမပြောနိုင်ကြတဲ့အခါကျတော့ဒီအပြင်မှာတနေ့မဟုတ်ရင်တနေ့ကျွန်တော်တို့ကထိတွေ့မှုတွေဖြစ်တယ်။အဲထိတွေ့မှုဖြစ်ရင်အနီးနားမှာရှိတဲ့ကျွန်တော်တို့ဒေသခံလူထုတွေကအနေနဲ့များဆိုသလိုထိခိုက်နေတာပါပဲ
။
ဒါကြောင့်ဒီအနှိမ့်ထိုင်ုံတွေကိုကျွန်တော်တို့ကချုပ်ငြိမ့်ဖို့ဆိုလို့ရှိရင်တပွဲဝိုင်းမှာငြိမ်းချတဲ့နည်းနဲ့အဖြေရှာတဲ့နည်းလမ်းမှာအပါတခြားနည်းလမ်းမရှိဘူးပေါ့နော်။ဒါကတော့ဒီတပ်မတော်ရဲ့စေတနာမှန်ကန်မှုနဲ့နိုင်ငံရေးဆန္ဒပေါ်မှာပဲအဓိကမူတည်တယ်လို့မြင်ပါတယ်။
စီးတမမူရကြအသက်ဘေးကနေလွတ်အောင်ပြေးနေရတဲ့ရခိုင်ပြည်နယ်တွင်ကစစ်ဘေးသင့်ပြည်သူတွေကချင်ပြည်နယ်တွင်နှစ်ရှည်လာများဆစ်ဆောင်ပြည်သူတွေကြုံနေရတဲ့အခက်အခဲပြဿနာတွေကိုပြေလည်နိုင်မှုအရေးနောက်ဒေသတွင်အမှန်တကယ်ညီညာရေးဖော်ဆောင်နိုင်မှုဆိုရင်တော့ NCA အပြစ်ခတ်ရစဲရေးလက်မှတ်ထိုးရမယ်ဆိုတဲ့မူတစ်ခုတည်းကိုပဲအစိုးရရောတက်မတော်ဘက်ကပါတရသေးဆုတ်ကိုင်းထားလို့မဖြစ်နိုင်ဘူးလို့ UMFC ဦးထွန်းစောကသုံးသပ်ပါတယ်
ဆိုတော့နိုင်ငံရေးပြဿနာကိုနိုင်ငံရေးအနည်းနဲ့အခြေချနိုင်တဲ့အခြေအနေကိုကျွန်တော်တို့ကဖန်တီးတဲ့အခါမှာအခုက NCA ပေါ်မှာအခြေခံပြီးတော့နေတာဖြစ်တယ်။ဆို NCA ဆိုတာကလည်းပဲအားလုံးတိုင်းရင်းသားတနက်ကတော်လိုင်းအခွင့်အရေးတွေအားလုံးပါဝင်မှပဲဖြစ်မယ်။ဆိုဒီ NCA အပြင်တခြားလမ်းကြောင်းကမရှိတော့ဘူးလားဆိုရင်ကျွန်တော်တို့တိုင်းပြည်ရဲ့ကံကြမ္မာဟာကျွန်တော်တို့တိုင်းပြည်ရဲ့ဒီနှစ်ပေါင်း80ကျော်ပြည်တွင်းစစ်ချုပ်ငြိမ်းနိုင်ဖို့အတွက်ကတော့ဒီ NCA မှတပါအခြားမရှိဘူးဆိုတော့တရသေးဝါဒပေါ့နော်တရသေးအယူအဆကိုစုပ်ကင်ထားတဲ့တက်မတော်ရဲ့ယက်တီရဲ့ပေါ်မှာဆဲမူတည်နေတယ်လို့ကျွန်တော်ကမြင်တယ်။တက်မတော်ကဒီကိစ္စကိုဖြေလျှော့ဖို့လိုတယ်ပေါ့နော်။ဆိုအဲ့ဒါဆိုလို့ရှိရင်အခုဖြစ်နေတဲ့အနှိမ့်ထာယုံတွေအစ်စ်ပွေးတွေကတော့သူ့ဟာသူ့အလိုလျောက်ချုပ်ကျင်းသွားလိမ့်မယ်လို့ကျွန်တော်အနေနဲ့မြင်မိတယ်
။မြမငင်းရည်လုပ်ငန်းစဉ်ဒီမှာပူပေါင်းပါဝင်နေတဲ့အရက်ဖက်အဖွဲ့အစည်းတွေဘက်ကလည်းငင်းရည်စကားဝိုင်းနေမှာစစ်တပ်ဘက်ကညှိနှိုင်းမှုတွေနဲ့ပူပေါင်းပါဝင်မှုလိုအပ်တယ်လို့လည်းအရက်ဖက်အဖွဲ့အစည်းများငင်းရည်ဖိုရယ်ရဲ့လုပ်ငန်းကော်မတီဝင်ကိုသွေလင်းအောင်ကလည်းတိုက်တွန်းပါတယ်။
အမေရိကန်ကိုကျွန်တော်တို့ကပွင့်လင်းပြောလို့ရှိရင်ဒီ2015နောက်ပြောက်တက်လာတဲ့ကဒီငွေလုံငန်းစဉ်ကြီးလူရောမူရောကျွန်တော်ကပြောင်းလိုက်တဲ့အောင်မျိုးကျွန်တော်ဒိတ်ဆိတ်နေတာလေသူကနှစ်ရက်လည်းဖြစ်နေတယ်တစ်ခါကဒီတကယ်လက်နဲ့အာနာကင်ထားလဲသူတို့မဟုတ်တဲ့ခါကျတော့စိန်ခေါ်မှုတွေရှိကောင်းတော့ရှိမှာပေါ့နော်ဒါပေမဲ့သူ့ဟာတွေကဟိုနိုင်ငံရေးရောနည်းနည်းလေးပြစ်ပြတာတာရက်ပြီးပြောင်းတဲ့ဟာမျိုးပြောင်းတဲ့ဟာမျိုးတွေလုံးတင်နေလို့ရှိတယ်ဆိုတော့အဲ့ဒီအချိန်ကတော့မလုတ်ခဲ့တဲ့ဟာမျိုးတွေရှိရောသူကလည်းကိုယ့်ဘက်ကလူတွေကဘာမှစိတ်ချရောက်မကြည့်ရမယ်ကျွန်တော်လည်းခြားတာမျိုးအားနေတော့မူမာလဲကတော့ NCA ဆတော့ထိုးစဉ်းစားတဲ့အချိန်နောက်တော့ NCA ပဲထိုးရမယ်ဆိုတဲ့ပုံစံမျိုးဆိုဒီမျိုးပဲပြန်ချောက်တဲ့ပုံစံမျိုးပေါ့နော်အစိုးရတက်ခေါ်ဘက်ကပေါ့နော်ဟိုဒီ NCA နဲ့ပဲတွားရမယ်ဆိုတဲ့မျိုးကင်ထားတာမျိုးကလည်းအဆင်မပြေဘူးပေါ့နော်ဒီနိုင်မှုတွေဟိုစိတ်ရှိရှိနဲ့လုပ်ဖို့လိုမှန်းသူပြင်တော့ဒီတက်မတော်ဘက်ကဒီဟို political way ပေါ့ဒီလိုလုပ်ချင်တဲ့အားမျိုးရှိဖို့လည်းဒီလိုမျိုးအဲဒါတွေဘက်ကတော့ဒီလိုသူနိုင်ငံရဲ့အခြေအနေမျိုးကိုပြောဆက်ထင်းထားနေတယ်ဆိုတော့ပုံစံလေးပြောပြရရှိရနောက်တစ်ခုကတော့ဆိုဒီ energy တို့ကလက်ထက်မှာညီငယ်ရင်းနဲ့ပတ်သက်ပြီးတော့အောင်မြင်မှုတစုံတရာရသွားတဲ့အခြေအနေမျိုးစစ်တပ်ကခုပြပါမှာပေါ့အဲ့ဒါမျိုးတွေကလည်းစစ်သားတွေရည်ပြည့်နေတဲ့အခါကျတော့အခြေအနေကသိုးတဲ့သိုးလာနေရတယ်တွေ့နေရတာပေါ့နော
်ပြည်တွင်းညီငယ်ရေးကိုဦးစားပေးဖော်ဆောင်မယ်ဆိုတဲ့ NND ရသားဆိုရလက်ထက်လက်ရှိရခိုင်ပါဝင်တိုင်းရင်းသားဒေသတွေမှာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့တိုက်ပွဲတွေကပြင်းထန်နေစေမှုနိုင်ငံတကာနဲ့ပြည်တွင်းမှာဆွေးမှုတွေတိုးလာနေခြင်းလည်းဖြစ်ပါတယ်ရှင်
မဆုမွန်တင်ဆက်ပေးကြတာဖြစ်ပါတယ်